တဘာဝဘင်းရဲ့နေဆိုးရီထဲမှာအကြီးမားဆုံးဆူနာမီကိုဆွဆွရွရွခံလိုက်ရတဲ့ထိုင်းနိုင်ငံတောင်ပိုင်းမှာ၅နှစ်တာကာလအတွင်းပြည်လဲထူထောင်ရေးလုပ်ငန်းတွေအောင်မြင်မြင်လုပ်နိုင်ခဲ့ပေမဲ့ကြုံတွေ့ခဲ့ရသူတွေရဲ့စိတ်ပိုင်းဆိုင်ရာထိခိုက်မှုတွေဟာအခုချိန်ထိရှိနေတော့မယ်လို့ဆူနာမီကိုကိုယ်တိုင်တွေ့ခဲ့ရတဲ့စေနာဝင်တဲ့အဖြစ်လုပ်ကိုင်နေသူမညိုကပြောပါတယ
်ဆူနာမီရှိတာ၅နှစ်ကျော်ကျမတို့စိတ်ကဒီဆူနာမီကိုမနစ်တနေ့ရလို့ပဲထင်နေတော့မှာပဲခုတည်းကတည်သွားတဲ့တကယ်ချင်းတွေကျမတို့ဖွဲ့စည်းကိုယ်တိုင်လေးတချို့ဒီမိုက်ကွဲလေးပေါ့နော်ကျမတို့လူလူပြန်လာနေနေတော့မယ်ဆူနာမီရှိတဲ့နေရာချင်းကျမတို့အဲ့ဒါဘောမရှိမှလုပ်တယ်ဆိုတာဘောဗီရှင်ကထပ်လာမှုနမ်ကင်းနဲ့ကူရာဘီတုံးနေရာမှာလုပ်တယ်အထီကျုံမှာကျတော့နမ်ကင်းဖြစ်တယ်နမ်ကင်းတန်မြန်ကန်ကြီးကျောင်းမှာရှိတဲ့အိမ်လေးဟိုတယ်လေးအားလုံးဖြစ်စီရင်နမ်ကင်းစင်ကျမတို့အမိုက်ပုံကြီးလိုပါဖြစ်တယ်ဒါပေမဲ့အခုနောက်ပိုင်းမှာကျတော့တတိယနဲ့ပြန်ထူထောင်လာတာနမ်ကင်းရွာကတတိယကိုအရင်ကရပ်ပုံလာယူဆိုင်မှတ်တာမှတ်မိစရာမရှိတော့ဘူးဟိုဆူနာမီရဲ့ကောင်းမှုကလားအဲတေရဲလူတွေရဲ့စရိပေးကြရပဲလားအဲ့လိုပြောရွာတော့မဟုတ်မြို့တာတာလေးတော်တော်လေးကျလာတိုက်လေးနေဆိုတော့ကျမတို့တွေ့ရတိုက်မဲ့လူတွေကျတော့ဆိုင်းလူမျိုးတွေကျမတို့တွေ့ရတွေ့ရဒါပေမဲ့အာမနီဆက်ကိုကျမလူမျိုးတွေကျဆင်းမင်းချိတဲ့ဟိုမိုက်ဂရိတ်တွေကြားထဲမှာကျမတို့လှုပ်လှုပ်နေတာဆိုတော့အခုချိန်ကြီးကိုအဲ့ဒီအကြောင်းပြောလိုက်တဲ့ဆိုရင်သူတို့ကစိတ်ကြံချောက်ချာဖြစ်တယ်ကိုကိုယ်ကိုယ်ရနာကိုမိသားစုမပါဘူးနဲ့ကိုတွေကပြေးရုံမပြေးခဲ့ရတယ်ကျေကျေခဲ့ရပဲပါရဲဆိုပြီးနဲ့တရားတစ်ခုလိုပဲရှင်းနေတာအဲ့တော့ကျမတို့ဒီရှေ့ပြောက်လောက်ကြာကိုယ်စလေဒီမှာကလေးနှစ်ယောက်ပါသွားတာအသုံးယောက်ပါသွားအဲ့လိုတွေရှိနေတော့ဒီနေ့အထိသူကအဲ့ဒါနဲ့ပတ်သက်လာရေးနေဟိုရေးတိုင်းနေနေကြတယ်စိတ်ရဲ့တန်ရာတွေကတော့အချိန်ကြာရင်တော့တချို့ကြီးနဲ့ကောင်းသွားမှာပေါ့နော
်ထိုင်းနိုင်ငံမှာဆူနာမီကြောင့်သေဆုံးခဲ့ရသူစုစုပေါင်း 9,000 ကျော်တဲ့မှာမြန်မာရွှေပြောင်းအလို့သမားတွေလည်းပါဝင်ပါတယ်ဆူနာမီကိုအပြင်းထန်ခံရတဲ့တောင်ပိုင်းဖန်ငါခရိုင်မှာမြန်မာငါးဖန်အလုပ်သမားတွေပယံသမားတွေအများဆုံးနေထိုင်ကြပါတယ်မြန်မာအလုပ်သမားတွေအတွက်စေတနာဝန်ထမ်းလုပ်ကိုင်ပေးနေတဲ့မန်ယူကလည်း2004ဒီဇင်ဘာ26ရက်နေ့မနေ့မှာကဘာတဝမ်းလုံးတုန်လှုပ်ခဲ့ရတဲ့ဆူနာမီငလျင်ကြီးသူကိုယ်တိုင်တွေ့ကြုံခဲ့ရပုံကိုအခုလိုပြောပြပါတယ
်လမ်းမပေါ်မှာလူတွေကအနောက်ကနေပြီးတော့အကောင်ကြီးတစ်ကောင်လိုက်တယ်လို့အချင်းကြောက်နဲ့အချင်းပြေးနေကြတယ်ပြီးတော့စိုက်ကယ်တွေဆူလို့ရှိရင်လည်းပဲဟိုတွေ့တဲ့စိုက်ကယ်အချင်းပြက်စီရတယ်ဘဒုဆက်ကလေးလို့မသိတော့ဘူးအဲ့လိုမျိုးတရောတော့ကနေကြည်ကြချီးပြီးတော့ရွာထိပ်ကလမ်းစုံမှာဟိုဓာတ်ဆီတိုင်းကြီးအဲ့ဓာတ်ဆီတိုင်းမှာအကုန်လုံးစုမိကြတယ်စုမိရင်လည်းလူအုပ်ကြီးတအားများတော့အဲ့ညနေချင်းဆိုင်မျက်ဆောင်တွေမှာရှိဖုံးကြလို့တခါချက်ပြီးတော့ပြေးကြတယ်ပြေးကြရင်လည်းအေးတော့ပါပြီလို့ထိုင်နေတော့ရှိတယ်ညနေရေထက်လာပြီးတော့ထပ်ပြေးကြများပြေးပြေးနဲ့လူတွေကဘယ်လိုဖြစ်ကုန်လဲဆိုတော့ဟိုရာဘာချန်ရာဘာချန်ကြောင်ပေါ့ကျမတို့ညရှင်းနိုင်လောက်ရောက်တဲ့ခါကျတော့အဲ့ဒီကံမွေရဲ့အရှိပဲအချံဘုန်းကြီးကျတဲ့နောက်ဖက်မှာရှိတဲ့တောတွေကတောင်ထိပ်ပေါ်အကုန်လုံးရောက်နေကြတယ်။ပြီးတော့ပြည့်တဲ့အချိန်မှာလည်းအင်္ဂလိပ်တွေလည်းပါတယ်။အင်္ဂလိပ်တွေကဘလို့ဖြစ်လဲဆိုရင်ခဏလည်းမပါတော့ကြီးတော့မှလည်းတွေးနေထွန်းနေထွန်းနေနဲ့ပြင်းနေနောက်ဆုံးကျကျမတို့မှယင်ပြေးစရာယင်မရှိဘူးမရှိစားစိုက်ကလေးကားတယ်မရှိဘူးမရှိဘူးဆိုတာကသွားလို့မရတော့လူတွေကအဲ့ဒီမှာလည်းကြည့်နေရတယ်အဲ့ဒီတို့ကျလူကြီးပဲကြည့်ချက်ကြီးနေကြတဲ့သဘောဖြစ်ဆိုဆက်ကြရပါလူထဲမှာကြည့်ရနေရအဲ့လိုဖြစ်နေ
အဲ့ဒီလိုထွက်ပြေးကြရင်ကိုဝင်ဆောင်မြမအလုသမားအမျိုးသမီးအချို့ကိုဝင်ပြက်ကြတာအချိန်မစေးပဲမွေးဖွားတာစတာတွေကိုကူညီလုပ်ကင်ပေးခဲ့ရတယ်လို့မညူကပြောပါတယ်ဆူနာမီဖြစ်ပြီးချင်းအရေးပေါ်ကယ်ဆယ်ရေးလုပ်ငန်းတွေအပေါ်မှာစေနာဝန်ထမ်းတအုပ်အနေနဲ့ဘယ်လိုမြင်တွေ့ခဲ့ရသလဲဆိုတာကိုတော့သူကအခုလိုပြောပြပါတယ
်ကယ်ဆယ်ရေးလုပ်ငန်းညမှာထဲအနာဘိုင်းရေးကျေးဇူးတော်တော်လေးမြန်တယ်လို့ကျမမြင်တယ်လေစစ်ချင်းအဲ့နေရာကြီးရမလားပြေးကြတဲ့ခါကျတော့အဲ့ပြေးနေတဲ့အချိန်မှာပဲစစ်ဖို့နဲ့စစ်ဖို့ရတယ်လေအဲ့စစ်ဖို့စစ်ချာနဲ့လေစစ်ချင်းလေးလိုမျိုးပါတဲ့ဟာတွေရောက်လာရင်ခုံးကြောင်ထဲမှာစစ်ချင်းမတူဖြစ်နေထိုးလိုက်တယ်လေဆိုပြီးတော့နောက်အရက်ဖို့ဆရာဝန်တွေဆရာမတွေအကုန်လုံးရောက်လာတယ်ပြေးတဲ့ခါကျတော့အဲ့မှာအရေးတူစစ်ချင်းလုပ်ပေးတယ်ပြီးတော့ health center မှာလည်းလုပ်ပေးတယ်နောက်ရေးရေးပိုင်းဆိုလို့ရှိရင်ဟုတ်တခြားအလှူပွဲတွေမရောက်လာခင်ကအဲ့ဒီဒီမိဆက်တဲ့အနာရယ်ဖွဲ့တဲ့ရေဘူးတွေပေါ့နော်လုံလောက်လောက်ဖွင့်တာမှရေဘူးတွေအစပြုတ်ခဲ့ပြီးရောက်ချင်းင်းတုပ်တွေချပေးရောက်အင်ဂျီဖွဲ့စီအဲ့ကဝက်ဖရှင်လည်းရှိရတယ်အဲ့ရှိရပတ်ကံနဲ့ထုတ်ဝယ်ပြီးတော့လူတွေမျက်နှာပိုင်းကစလုတာကဒီတကယ်ကြီးဆိုလုံလောက်လောက်တော့မရှိဘူးပေါ့နော်ပထမနေ့ဆိုတော့လေဒါပေမဲ့သူတို့တက်နိုင်တယ်လို့ကူညီပါတယ်အဲ့ချိန်မှာပါလူမျိုးညာလူမျိုးရဲ့လို့လည်းမရှိပါဘူး
တခါဆူနာမီတန်ခံလိုက်ရသူတွေအတွက်ပြန်လည်ထူထောင်ရေးတွေကိုထိုင်းဆိုရဘက်ကအပြည့်အဝထောက်ပံ့ကူညီနိုင်ခဲ့တယ်လို့မညူကမြင်ပါတယ်
။ဆုံးရှုံးသွားတာဆိုင်းလူမျိုးတွေတက်ကြတာဆေးရကပံ့ပိုးမှုကဒီမှာတို့ဗမာဒီကလည်းဗမာတရားနယ်နဲ့မြင်တဲ့အခါကျတော့အော်ဆရာကြီးတောင်မှဖြစ်ပါတယ်။ဟိုတခြားနိုင်ငံတွေလောက်တဲ့သူတို့ညင်မှညင်မှဒါပေမဲ့ကျွန်တော်တို့ဗမာတွေတက်ကြတော့တကယ်အော်ဆရာကောင်းတယ်ဘာလို့လဲဆိုတော့နှိမ့်ဆုံးသွားတာချင်းလေဖြေပြန်ပေးတယ်။ဒီကကျတော့တဲအိမ်ကြီးဟုတ်ပြမအင်းကြီးရဲ့ပါဝါရဖြစ်ခြင်းတဲ့အင်းကြီးပြန်ဆောက်ပြီးတယ်ပြီးတော့အဲမှလိုအပ်တဲ့ဖြစ်စီတုံးဆောင်ပေါ့နော်ဖနီချာရဲအေးရာကြီးဒီကိတ္တာကံကခင်းပေါ့ဥပစာအကုန်လုံးလုံးလောက်လောက်ပြန်ပြီးတယ်အဲ့တော့သူ့လူမျိုးကိုသူဆောက်ရှောက်တဲ့နေရာမှာတော့အဲကျမတို့အနေနဲ့တော့လေးစားလောက်ပါတယ်အစိုးရအနေနဲ့ရလာတဲ့အစီအစဉ်ကိုလူတို့ကျမတို့ရှင်လာတော့တော်တော်အကုန်လုံးပြီးတော့ပြန်ချပြီးတယ်လို့မြင်လာပဲနော်လူတို့ဆိုတာမှကျမတို့ကမလူတို့ကနည်းနည်းပါပါတယ်နည်းနည်းရတာပေါ့နော်သူတို့ရေကြဲတက်တာရတယ်ကျမတို့လူမျိုးကတောင်ကလောက်တော့ရတာပေါ့ဒီလောက်ပ
ါဆူနာမီငလျင်တန်းကြောင့်အာရှနဲ့အာဖရိကတိုင်းမှာရှိတဲ့နိုင်ငံပေါင်း12နိုင်ငံမှာလူပေါင်း3နဲ့ချီတိုက်ဆုံခဲ့ရပြီးတန်းနဲ့ချီအိုးမဲ့အိမ်မဲ့ဖြစ်ခဲ့ရပါတယ်အခုအခါမှာတော့ထိုင်းနိုင်ငံပင်လယ်ကမ်းခြေတစ်လျှောက်မှာဆူနာမီသတိပေးလေ့ကျင့်မှုတွေကိုတစ်နှစ်ကိုနှစ်ကြိမ်ပြုလုပ်နေပါတယ်သတိပေးခေါင်းလောင်းတွေတက်ဆင်ထားတဲ့တိုင်းတွေကိုစိုက်ထူထားပြီးတော့သတိပေးချက်တွေကိုလည်းထိုင်း၊အင်္ဂလိပ်၊တရုတ်၊ဂျပန်ဘာသာတွေနဲ့ကြေညာပေးနေတယ်လို့သိရပါတယ်ရှင်။